F Major 7 Episode 2 F Major 7 Podcast ကနေမိတ်ဆွေတို့ကျွန်တော်မာကီရီယာကြိုဆိုလိုက်ပါတယ်ဒီတစ်ပတ်မှာကျွန်တော်အဓိကထားဆွေးနွေးမယ့်အကြောင်းကတော့ရှေးတစ်ပတ် Podcast မှာနည်းနည်းပြောပြခဲ့တဲ့ Western Classical Music နဲ့မြန်မာရိုးရာဂီတဖြစ်တဲ့မဟာဂီတကိုပေါင်းစပ်ပြီးတော့အဆင့်မြောက်လောက်ခဲ့ကြရတဲ့မြန်မာ BS Senior ဂီတသမားတွေရဲ့အကြောင်းမှာကျွန်တော်တို့တွေဒီနေ့နေမှာပေါ့နော်တိုးတက်လာပါတယ်ဆိုတော့တခြားနိုင်ငံလူတွေနဲ့မမျှော်လင့်ပဲတွေ့ကြတဲ့အခါအနုပညာအကြောင်းလေးပြောကြရင်မှဖြစ်ဖြစ်တခြင်းလေးတွေအပြန်အလှန်နားထောင်ကြရင်မှဖြစ်ဖြစ်လောက်ကြလို့ရှိရင်ကျွန်တော်တို့ဘာတွေပြောဖြစ်ကြမလဲဘာတွေပြီးနားထောင်ဖြစ်ကြမလဲဒီနေ့ podcast ကအဲ့ဒီမေးခွန်းအတွက်ပြီးပြည့်စုံတဲ့အဖြေတစ်ခုတော့မဟုတ်ပါဘူးသို့တော့အထောက်ပံ့တစ်ခုစာလောက်ပဲဖြစ်သွားခဲ့ရင်တော့ Mercury တင်ဆက်ရကြိုးနှပ်ပြီလို့မှတ်ယူပါရစေဗျာအရင်က podcast မှာပြောခဲ့တဲ့ jazz တွေWestern Classical တွေကိုသတင်းချက်လက်စီးစင်းမှုအတိုင်းအတာတစ်ခုတည်းရောက်တဲ့အခါကျတော့ကမ္ဘာမှာလူသိများလာကြပါတယ်။မြန်မာပြည်မှာဆိုလဲဘယင်းနေခေတ်ကအင်္ဂလိပ်တွေ၊ပြင်သစ်တွေတခြားနိုင်ငံတွေနဲ့ကုန်သွယ်ရေးဖြစ်လာတော့ယဉ်ကျေးမှုတွေကူးလူကြပါတယ်။အဲ့ဒီမှာပဲဆန်နီယာတွေ၊တယောတွေအနောက်တိုင်းလေမုတ်ဒူရီယာတွေကိုမြန်မာဂီတပညာရှင်များသင်ယူကြလေ့လာကြနဲ့မြန်မာဂီတလောကဟာတစ်မျိုးတစ်ပုံပြောင်းလဲလာခဲ့ပါတယ်။ကြွားသားကြီးစိန်မိတာလို့ပြောလိုက်ရင်မိတ်ဆွေတို့ကြားဘူးကြမှာပါကနဝင်တွင်ခဲ့တဲ့ဆိုင်းဆရာတူဖြစ်ပါတယ်သို့တော့အခုကကြွားသားစိန်မိတာအကြောင်းပြောမှာမဟုတ်ပါဘူးစိန်မိတာနဲ့ဝင်းထရန်အမဲချတဲ့အင်ဂျင်ကရက်မှာမွေးလာခဲ့တဲ့မောင်ကျော်ငိမ့်ဆိုသူရဲ့အကြောင်းပါမောင်ကျော်ငိမ့်ကငယ်စဉ်အရွယ်လေးကမက်ဒလင်နဲ့ပင်ဂျိုကိုကြောင်းကြောင်းကြည့်နေတတ်ပါတယ်ဆိုင်းဆရာစိန်မိတာစီကိုနန်းရွေးအဆောင်ပညာရှင်ကြီးကသင်ကြားရေးအနေနဲ့မဟာဂီတသင်းတွေလာလာသင်ပေးနေတဲ့အဲ့ဒီဆောင်ပညာရှင်ကြီးပြန်သွားတဲ့အခါကျရင်စိန်ပေရာရောအဲ့ဒီဘေးအိမ်ကမောင်ကျော်ငင်းကပါအဲ့ဒီသင်းတွေကိုတက်မြောက်သွားကြပါတယ်အဲ့ဒီမောင်ကျော်ငင်းကမြမတပီလုံးသိကြတဲ့လင်္ကာကျော်စွာမြို့မငင်းဖြစ်လာခဲ့ပါတယ်ဆရာမြို့မငင်းကိုသင်းရေးဆရာအနေနဲ့သာအများစုကသိကြပါတယ်သို့ပေမဲ့သူကမြမမော်ဒန်ပကြီးလောကမှာပထမဆုံးမျိုးဆက်ဖြစ်တဲ့ဆရာကြီးဥပဒေရဲ့တပည့်ရင်းဖြစ်တယ်လို့ပကြီးလည်းဆွဲခဲ့အဘူရီလည်းထုခဲ့ပါသေးတယ်။အရေးကြီးဆုံးအချက်ကသူဟာမြမဂီတကိုအနောက်တိုင်းဂီတတွေလိုဒူရီယာအများကြီးနဲ့အဆင့်မြင့်မြင့်တီးနိုင်အောင်အိမ်မက်မှတ်ခဲ့တဲ့သူတယောက်ပါ။ဒီနေ့ခေတ်ကာလလိုမျိုးအတန်ဖန်းတဲ့ပစ္စည်းတွေပါရင်မရှိသေးတဲ့ခေတ်ကကမ္ဘာကန်ဝင်ဂီတတွေဒီနေ့အထိကြံနေခဲ့တဲ့အကြောင်းတရားတစ်ခုကဒီဂီတအသင်္ကေတစနစ်အရန်အားကောင်းခဲ့တာလည်းပါပါတယ်။အလွယ်ပြောရရင်နှုတ်ဆက်ရည်ကြံခဲ့တယ်ပေါ့နော်။မြမဂီတမှာရောဂီတကိုဘယ်လိုလက်ဆင့်ခံရလဲဆိုတာကြည့်အောင်ဘယင်းနေလက်ထက်ကလေးကရှေးမြန်မာသချင်းကြီးတွေကိုခဲ့ဆက်ဆက်မြမဂီတပညာရှင်တွေကတချင်းတင်ပြီးတဲ့စနစ်နဲ့ပဲသွားခဲ့တာပါဥပမာတစ်ခုပေးရရင်မိတ်ဆွေကစောင်းတီးတာသွားတင်တယ်ဆိုပါတော့တချင်းတွေကိုတပုတ်ပြီးတပုတ်တင်ရပါတယ်တပုတ်တီးတာသွားတဲ့အခါကျရင်နောက်တပုတ်ပေါ့တီးတာသွားတဲ့တပုတ်ကိုခေါင်းထဲမှာပဲမှတ်ထားရတာပါနောက်တိုင်းမှာကျတော့ဘယ်တချင်းကိုမဆိုနှုတ်ကြည့်ပြီးတော့ပဲတီးပါတယ်တချင်းကိုအလွတ်မကျက်ကြပါဘူးပြီးတော့မြမပြည်ကဆရာစင်ဆက်ကျင့်သုံးလာကြတဲ့ဆိုရိုးစကားလေးတခုကလည်းရှိနေတယ်။ဆရာစားချန်တယ်တဲ့။အဲဒီတော့တချို့တွေလည်းဆရာစားတွေချန်လာလိုက်တာရှင်းမြမတချင်းကြီးတွေဖြည်းဖြည်းယိုယွင်းလာတာကိုဆရာမျိုးမကြီးကအကောင်းဆုံးသတိထားမိခဲ့ပါတယ်။တယောက်တီးတော့တစ်မျိုးဖြစ်နေတာကိုဒီတော့သင်္ကေတစနစ်ကိုလေ့လာပြီးရှင်းမြမတချင်းကြီးတွေကိုအလွတ်ချက်စနစ်ကလောက်အောင်ကြိုးစားခဲ့တာပါ။1925ခုနှစ်မှာမြို့မဒီဝမ်ဖွဲ့စည်းခဲ့ပြီးတော့သူ့ရဲ့မိတ်ဆွေဒါရန်ဦးသန်းနဲ့အတူတူမဟာဂီတတချင်းတွေသူကိုယ်တိုင်ရေးခဲ့တဲ့တချင်းတွေကိုကိုယ်တိုင် notes ထုတ်ပြီးကဘာသုံးဒူရီယာနဲ့တီးခဲ့သေးတယ်။တပ်ပြားတွေလည်းသွင်းခဲ့တယ်။သူ့ရဲ့တချင်းတွေဟာတင်းညာတိုင်းတင်းညာတိုင်းအောင်သိမ့်ပိုက်ထားခဲ့တာအခုထိပါပဲ။များသောအားဖြင့်သူရေးဆက်ခဲ့တဲ့တချင်းအများစုဟာပတ်စံမရခဲ့ပါဘူး။ကျင်းလာတောင်းတဲ့သူတွေကိုအလကားကြီးပေးခဲ့တာအများပါတယ်။ကိုအန်ကြီးဒီဆိုတာတဲ့လူကျုံလူကောင်းဆိုတဲ့တချင်းထဲမှာဆရာမျိုးမကြီးရဲ့စကလုံးသုံးဆွဲမှုကိုတွေ့မြင်နိုင်ပါတယ်။တိုင်းပြည်တစ်ပြည်ကိုကောင်းအောင်ဘယ်လိုတည်ဆောက်မလဲဆိုတာကိုတချင်းတစ်ပုဒ်ထဲမှာပေးသွားတာပါ။က
ဘာမီပထဝီဝင်ကဘာတမန်ရာဇဝင်သုံးတက်လေလာတဲ့အကြံညာဝေပါ
စိုက်ပျိုးရေးတွေ၊ကုန်သွယ်ရေးတွေ၊ပညာရေးနဲ့အားကစားတွေစသဖြင့်ပေါ့ရုပ်ရှင်မင်းသားဝင်းဦးဆိုရင်လည်းဆရာမျိုးမကြီးရဲ့မပြီးသေးသောပကြီကားတို့ဒိန်လွန်မိုးမိုးလင်းတို့လိုသချင်းတွေအများကြီးကိုဒီဆိုရင်အောင်မြင်မှုတွေရခဲ့ပါသေးတယ်အခြားဆိုရှင်တွေလည်းအများကြီးပေါ့ဗျာ ကျုံလို့ပြောရရင်မပြီးသေးသောပကြီကားဆိုတဲ့တခြင်းကအရင်တစ်ဘက်ကပြောခဲ့တဲ့ jazz တိုင်းပါပဲ။ဆရာမျိုးမကြီးရဲ့စကလုံးသုံးဆက်မှုပုံစံကလည်းအရက်စကားနဲ့ပြောရရင်အတော်လေးကြွယ်ခဲ့တယ်ပြောရမှာပေါ့။စာရေးဆရာကဗျာဆရာမောင်သာနိုးကမြန်မာစာဆင်းရဲကြသူများဆိုတဲ့လေးလာကြစာရန်ငယ်ထဲမှာဒီလိုသုံးသပ်ဖူးပါတယ်။နန်းတော်ရှိဆရာတင်ဆိုတာခေဟောင်းတေးဆရာများထဲမှာအရက်သုံးခေပေါ်စကားကိုအလွယ်ဆုံးသုံးနှုန်းရေးပွဲတတ်သူပါ။ညမငင်းကြတော့နန်းတော်ရှိတဲ့ခေစကားကိုထူးထူးခြားခြားလေးဖြစ်အောင်ကွန့်ပြီးတော့သုံးတတ်သူဖြစ်တယ်။သူ့တေးစာသားများနဲ့လည်းတွေ့ရောခေဂီတာပညာရှင်ကြီးတွေ6ပါးမှောက်ကုန်တော့တာပါပဲဆိုပြီးပြောခဲ့ ሁ ပါတယ်။9ပါးမှကမှောက်တယ်လို့ဆိုလိုတာပါ။မြို့မားဆိုတဲ့အပျော်ရန်ဒီဝိုင်းလေးကနေတစ်ဆင့်မြမဂီတာကဘာအဆင်မမီတော့ဘူး။ဆရာမျိုးမငင်းကအကောင်းကောင်းနားလဲလို့တစ်ဆင့်မြင်အောင်နေရာပေါင်းစုံကနေအကောင်းဆုံးစူးစမ်းခဲ့ပေမဲ့သူမျော်လင့်ခဲ့တဲ့ဆင်ဖိုနီတန်စုံဒီဝိုင်းအိမ်မကထားမြောက်မတော်ခဲ့ရှာပါဘူး။သူ့ရဲ့အကြောင်းကိုလူလူတော်မှာရေးတဲ့ဤသူချက်တော်အမှုပညာတွေများဆိုရယ်စာအုပ်အပါအဝင်အခြားစာအုပ်တွေမှာလက်လန်းမီသလိုဆက်လက်လေ့လာနိုင်လို့တိုက်တွန်းနေပါတယ်ဆရာမျိုးမကြီးရဲ့ဆင်ဖိုနီအိမ်မက်ကိုအကောင့်ထဲပေါ်ဖို့စူးစမ်းခဲ့သူတူကတော့တယောဦးတင်ကြီးပါတယောဦးတင်ကြီးလို့ပြောလိုက်ရင်တော်ရရှင်မိတ်ဆွေအများစုကသူ့ရဲ့လင်းရဲ့အင်ဂျယ်တယောမှာတယောထိုးတဲ့သူကြီးသူ့အိမ်တင်ရဲ့တချင်းများနဲ့လူတချင်းမှာတယောထိုးတဲ့သူကြီးလို့ပဲမြင်ကြပါလိမ့်မယ်။သို့တော့သူတကယ်ဥတီခဲ့တဲ့လမ်းကြောင်းကြည့်အောင်ညီမဂီတာမှာတယောနဲ့ပတ်သက်ပြီးအစိုးရစာသားတွေမှာပါတဲ့ instrumental music ဟာအင်မတန်ကြားရခဲ့ပါတယ်။တယောဥတင်ကြီးကတယောတန်အင်းနဲ့ဒီ instrumental music အခွေတွေဖြစ်လာအောင်ခက်ခဲတွေကြားစူးစမ်းခဲ့သူတယောက်လည်းဖြစ်ပါတယ်။သူဖန်တီးခဲ့တဲ့မြန်မာတချင်းတယောတန်ဆန်းများဆိုတဲ့အခွေကို American Boston တက္ကသိုလ်မှာမော်ဝန်ထိုးသိမ်းဆည်းထားခံခဲ့ရပါတယ်နောက်တယောသမားတီးတဲ့ရွှေဦးစီးပွင့်ဦးနှင်းစီတယောပကြီးစာဆိုတန်ဆန်းမှတ်တမ်းတင်အစရှိတဲ့မြမဂီတာမှာနောင်လူအဆက်ဆက်ဂုံယူရမဲ့ record တွေလည်းခြံထားရခဲ့ပါသေးတယ်ရုပ်ရှင်နောက်ခံတီးတွေနဲ့မြမဂီတာရဲ့တပ်ပြားခင်မှာဆိုတဲ့အဆိုတော်တွေရဲ့ TV series တွေမှာလည်းပါဝင်ခဲ့ပါတယ်ကဘာအစစ်မီ orchestra D1 ဖြစ်လာအောင်လည်းမျိုးစီတွေချခဲ့ပါတယ်သူ့ရဲ့စူးစမ်းမှုတွေအတွက်ဆရာမျိုးမကြီးရဲ့တယောကိုဆရာမိသားစုကဥတည်ညူလက်ဆင့်ကမ်းခဲ့ပါတယ်ဆရာဦးတင်ကြီးကတပည့်အများကြီးကိုလည်းပညာရည်ဖြန့်ဝေသွားခဲ့ပြီးတော့သူ့ရဲ့အတုပါမှာတရောပညာရှင်ပေါင်းများစွာတရောထိုးပြီးဂုံပြူကြတာကိုမာကီရီကိုယ်တိုင်ကြုံလိုက်ရပါတယ်။လက်ရှိခေတ်ကိုကြည့်ပြန်လို့ရှိရင်လည်းမြမဂီတာကိုအနောက်တိုင်းကလာစစ်ကယ်တွေလိုကမ္ဘာအဆင့်မီအောင်ကြိုးစားနေတဲ့ပညာရှင်တွေရှိနေစေဖြစ်ပါတယ်။ကျွန်တော်တို့ဗမာပြည်မှာအင်မတန်တော်သောဂီတာပညာရှင်တွေအများကြီးရှိခဲ့ပါတယ်။အခုလည်းရှိနေကြသေးပါပဲ။ထုတ်ပြောရင်ကောင်းမှာမဟုတ်ပါဘူး။သို့တော့ပညာရှင်တွေကိုတန်ဖိုးထားတဲ့ဒလိယာမထွန်းကားပညာရှင်တွေကိုမွေးထုတ်ပေးနိုင်တဲ့ပညာရေးစနစ်ကလည်းမရှိလေတော့ရှာရှာဘဝပေါ်လာတဲ့ပညာရှင်တွေကွယ်လွန်သွားမှာသာတသသာဖြစ်လို့ကြံခဲ့ရတာအင်မတန်ဝမ်းနည်းစရာကောင်းပါတယ်။ဆရာမျိုးမကြီးကစီးပွားရေးသမားတွေနဲ့ပတ်သက်လို့စိတ်တွေအကြီးအကျယ်ထိခိုက်ပြီးမော်ဒန်ပြည်လောကရဲ့ဒုတိယမျိုးဆက်အကြီးဆရာကြီးပေါ်ဦးသက်ရဲ့ဇနီးသူ့ရဲ့သမီးကြီးဖြစ်တဲ့ဒေါ်တင်ကြီးကိုစကားတခွန်ပြောခဲ့ဘူးပါတယ်။ဘဝဒီအခါဇညုံမဲ့ရေးစားတော့မယ်သမီးရဲ့သူတို့ကဘဘကောင်းဖြတ်ပြီးလိုချင်နေကြတယ်။ဘဘတကူလုံးမှလည်းကောင်းမဲ့ဖိုးတန်တာမလားတဲ့။1955ခုနှစ်စက်တင်ဘာ15ရက်နေ့ဆရာမျိုးမကြီးဟာအချိန်နဲ့လာနေတဲ့အုတ်ကားအောက်ထဲကိုခေါင်းပစ်ထည့်ပြီးတက်တည်သွားခဲ့ပါတယ်အသက်လုံးရိုးရိုးကုန်းကုန်းနဲ့လူပညာပေါ်မှာတစ္ဆာရှိသွားခဲ့တဲ့လူတွေချစ်ရတဲ့ဂီတပညာရှင်ရဲ့ဇသိန်းဟာဒီလိုဖြစ်ခဲ့ပါတယ်။သူတည်တော့သူ့အသက်က46နှစ်ပဲရှိပါသေးတယ်။တိန်လာမိုးမိုးလင်တဲ့ချင်းဟာမြို့မကြီးရဲ့နောက်ဆုံးလက်ရာလို့လူသိများပါတယ်။လူသာတည်သွားပြီမဲ့သူ့နာမည်ကတော့အမြဲရှင်ကျန်ရစ်နေမှာပါ။မြမဂီတနဲ့ပတ်သက်လာရင်ကျွန်တော်တို့နှောင်းလူတွေလည်းသူ့အကြောင်းဆက်ပြီးပြောနေကြအောင်ပါပဲ။စကားကြုံလို့တရောဦးတင်ကြီးရဲ့အင်တာဗျူးတစ်ခုထဲမှာဖြေသွားတာလေးလဲမိတ်ဆွေတို့ဖွင့်ပြလိုပါတယ်။
ออเคสตราဆိုတာရှင်းတာပြန်ဘီသူပဲမိုးဇတ်ไชโกสกี้ကိုတီးနေမှာออเคสตราမဟုတ်ဘူးခင်ဗျလူကလေးရဲ့ငုံခိုးဖမ်းလို့ပေးဆိုတာဟို ပြန်လုပ်ပြီးတော့မှတီးရလဲအဲ့ဒါလဲအော်ကက်စထရာပဲဗျာ
ဥဒင်ရဲ့ဂီတတွေဟာကဘာတိပေါက်ရောက်ခဲ့ပါတယ်ကဘာရဲ့ရက်ကပညာရှင်တွေဘောင်းမောက်ခါတွေနဲ့တွဲဖက်ဒီကပ်ဖို့ဖိတ်ကြားခံရသူလည်းဖြစ်ပါတယ်မြို့မကြီးကကဘာမသိတာငါအသုံးမချလို့ဆိုတဲ့စကားကိုသူကိုယ်တိုင်ပြောတာကြားရတော့စိတ်မကောင်းလည်းဖြစ်မိပါတယ်ညာပြီးမှတော့အချင်းကိုသိကြပြီမဲ့တေးစရာတွေကိုတော့ပြရလကံပြူလာရကြတာပဲမလား art appreciation နဲ့တည်းရဲပဲဆိုရမှာပေါ့ဒီနေ့ podcast ကိုတော့ဖြင့်ဒီလောက်နဲ့ပဲရနာကြပါတယ်နားဆင်သူပရိသတ်များလည်းကြည်နက်ကြလိမ့်မယ်လို့ထင်ပါတယ်အိတ်ဆွေအပေါင်းကိုစိတ်ဓာတ်ခိုင်းကြည်စွာကျမ်းမာကြပါစေကြောင်း mercury ကဆုတောင်းမြတ်တာပို့တာလိုက်ပါတယ်ခင်ဗျာ